နိုင်ငံမြောက်ပိုင်းနေဆက်ကိုဘာနီမြို့မှာ IS Islamist ဆွတ်သွေးကြတွေနဲ့သတင်းဘက်တွေနဲ့ချီတိုက်ပွဲတွေဖြစ်နေတဲ့ကာတက်ဖွဲ့တွေဘက်ကနေပြီးတော့အာဖစ်ကူညီတိုက်ခိုက်ဖို့နောက်ထပ်ဒီတက်ဖွဲ့တွေရောက်ရှိလာနေပါတယ်။လွတ်လပ်သောစီးရီးယားတက်မတော်အဖွဲ့ကတိုက်ခိုက်ရေးသမား50တူရကီနိုင်ငံကိုဖျက်ပြီးတော့ဒီကနေ့ပေါ်ထူးနေမှာပဲကိုဘာနီမြို့ကိုရောက်လာခဲ့တာပါ။ဒီဖွဲ့ဟာလွန်ခဲ့တဲ့3နှစ်ခွဲတုန်းကစီးရီးယားသမ္မတဘက်ရှာအယ်အာဆတ်ကိုယာရုကနေဖယ်ရှားဖို့စီးရီးယားဆိုရတက်တွေနဲ့တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အခု IS အဖွဲ့ချေမှုန်းရေးမှာပူးပေါင်းပါဝင်လာတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲစီးရီးယားကတ်အဖွဲ့တွေကိုကူညီဖို့အီရတ်ကဒီကတ်အဖွဲ့တွေဟာလည်းတူရကီနိုင်ငံအရှိတောင်ပိုင်းကလေးစိတ်တစ်ခုကိုဒီကနေ့ရောက်ရှိလာခဲ့ပြီးတော့တူရကီလုံခြုံရေးတပ်ဖွဲ့တွေရဲ့စောင့်ကြပ်မှုနဲ့စီးရီးယားနယ်စပ်ကိုခီးဆက်ခဲ့ကြပါတယ်။လနဲ့ကြီးတွေနဲ့အတူနောက်ထပ်တပ်ဖွဲ့တစ်တုပ်ဟာလည်းမြေပြင်လမ်းကြောင်းနဲ့တူရကီနိုင်ငံကိုဖျက်ပြီးတော့စီးရီးယားနယ်စပ်ကိုထွက်ခွာခဲ့ကြပါတယ်။ကိုဘာနီမျိုးကတိုက်ပွဲတွေမှာဝင်ရောက်တိုက်ခိုက်ဖို့သူ့ကိုယ်ပိုင်တပ်ဖွဲ့တွေကိုတော့ဆင်းလို့မှမဟုတ်ဘူးလို့တူရကီအစိုးရကပြောဆိုထားပေမဲ့အီရတ်ကကတ်တိုက်ခိုက်ရေးတပ်ဖွဲ့တွေ150ကိုသူ့နိုင်ငံထဲကနေပြီးတော့ဖျက်ဆီးသွားလာခွင့်ပြုဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတူရကီကသဘောတူခဲ့တာဖြစ်ပါတယ်ရှင်။